Omicron COVID မျိုးကွဲအနေကကာကွယ်ဖို့ရည်ရွယ်ထားတဲ့ပထမဆုံးအားဖြင့်ကာကွယ်ဆေးအမျိုးအစားအသစ်တွေကို American အစားအစာနဲ့စီဝါကြီးကြပ်ကုကဲရေး FDA ကအတည်ပြုလိုက်ပါတယ
်။ The updated boosters contain the same basic ingredients
ဆင်းရဲထုတ်လုပ်ထားတဲ့အားဖြင့်ကာကွယ်ဆေးတွေမှာမူလ COVID-19 mRNA ကာကွယ်ဆေးတွေမှာပါဝင်တဲ့အခြေခံဓာတ်တွေပါဝင်မှာဖြစ်ပေမဲ့ Omicron မျိုးကွဲ BA4 နဲ့ BA5 တို့အပြင်မူလကာကွယ်ဆေးမှာလို့တခြားမျိုးကွဲတွေကိုပါကာကွယ်နိုင်အောင်ပြုပြင်ထားပါတယ်လို့ FDA ကော်မရှင်နာဒေါက်တာ Robert Califf ကပေါ်ထူးနေမှာသတင်းတောက်တွေကိုပြောလိုက်တာပါ။အားဖြင့်ကာကွယ်ဆေးတင်မှာတော့မူလကာကွယ်ဆေးတွေမှာပါဝင်တဲ့ဓာတ်တွေအတိုင်းပါဝင်ပြီးတဝက်ပါဝင်ပြီးကြံတဝက်ကိုတော့အခုချိန်ထိကူးစက်မှုအမြန်ဆုံးလို့ယူဆထားကြတဲ့ Omicron မျိုးကွဲတွေအပါအဝင်နောက်ဆုံးပေါ် COVID မျိုးကွဲတွေကိုကာကွယ်နိုင်အောင်ပေါင်းစပ်ထုတ်လုပ်ထားတာဖြစ်ပါတယ်။ FDA ကအတည်ပြုလိုက်တဲ့ Pfizer နဲ့ပြန်ပြတ် Moderna ကုမ္ပဏီတို့အားဖြင့်ကာကွယ်ဆေးတွေကိုတော့ရပိုင်းအတွင်းစတင်ထိုးနှံငွေရလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။အားဖြင့်ဆေးတွေကိုတော့မူရင်းကာကွယ်ဆေးထိုးပြီးသားသူတွေသာထိုးခွင့်ရကြမှာဖြစ်ပါတယ်။ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့အားဖြင့်ကာကွယ်ဆေးတွေကိုအသက်12နှစ်နဲ့အထက်အရွယ်တွေထိုးခွင့်ရမှာဖြစ်ပြီး Moderna ဆေးတွေကတော့အရွယ်ရောက်သူတွေသာထိုးခွင့်ရမှာပါ။အားဖြင့်ကာကွယ်ဆေးတွေထိုးခွင့်ပြုဖို့အတွက်ကိုတော့ American ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကထောက်ခံချက်ပေးရမှာဖြစ်ပြီးကြာသပတေးနေ့မှာဆွေးနွေးဆုံးဖြတ်လိုက်မယ်လို့လည်းခန့်မှန်းရပါတယ်။ဆေးကုမ္ပဏီနှစ်ခုကနေအမေရိကန်ဆွေးရကာကွယ်ဆေးတန်190ကျော်မှာယူထားပြီး Pfizer ကုမ္ပဏီကတော့15တန်းကို8သတင်းပတ်ကိုနောက်ဆုံးထားပေးပို့နိုင်အောင်ပြောဆိုထားပါတယ်။